ငွေကြေးအမြတ်ဆွန်များတဲ့မௌတမကန်လွန်ဒေတာကယရနာတဘာဝတန်ငွေစီမံကိန်းမှာအကြီးဆုံးရှယ်ယာပိုင်ဆိုင်ထားတဲ့ကုမ္ပဏီဟာကနေဒါနိုင်ငံကဖြစ်နေကြောင်းကနေဒါဝါရင်သတင်းစာ Toronto Star ကဖော်ထုတ်ရေးသားလိုက်ပါတယ်ဒါဟာမြန်မာဆရာနာသိန်းအစိုးရအပေါ်ကနေဒါအစိုးရရဲ့ပိတ်ဆို့အရေးယူမှုမူဝါဒတွေကိုပြန်လည်သုံးသပ်ဖို့ညွှန်ပြနေတယ်လို့ဖြစ်တယ်လို့လည်းသတင်းစာကြီးကဆွေးပါတယ် Eat Martin Holding Company က American Chevron Company ရဲ့အစုရှယ်ယာတွေကိုဝယ်ယူခဲ့တာဖြစ်ပါတယ်ရှယ်ယာအများစုကိုဘယ်သူပိုင်ဆိုင်နေတယ်လဲဆိုတာကို Toronto သတင်းစာနဲ့အတူတရားမဝင်ဗန္ဒာရေးဆိုင်ရာအချက်အလက်တွေစုံစမ်းဖော်ထုတ်နေတဲ့ Finance Uncover အဖွဲ့အပြင်မြန်မာရေးဆောင်ရွက်နေတဲ့ Justice for မြန်မာအဖွဲ့တို့ပူးပေါင်းပြီး Follow the Money သုတေသနစီမံချက်ကနေလိုက်လံစုံစမ်းရမှာ Chevron ကုမ္ပဏီကသူတို့လက်လွှဲရောင်းချခဲ့တဲ့ကုမ္ပဏီရဲ့အမည်ကိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။လူသီနဲလာတဲ့ Eight Martin Holding Company ကို2022ခုနှစ်မှာမှတ်ပုံတင်ထားတာဖြစ်ပြီးကနေဒါနိုင်ငံက Edmonton မြို့ကလူနေရပ်ကွက်ထဲမှာရုံးစိုက်ထားတာဖြစ်ပါတယ်။ပုဂ္ဂလိကကုမ္ပဏီငယ်တစ်ခုဖြစ်တဲ့ MTI ကုမ္ပဏီကယာနုံပြိပိုင်ဆိုင်ထားတဲ့ကုမ္ပဏီခွဲတစ်ခုဖြစ်ပါတယ်။ကနေဒါအာဏာပိုင်တွေကတော့ဒီကိစ္စကိုအနီးကလေ့လာနေပြီးအလားတူမဖြစ်စေဖို့ပိတ်ဆို့ရေးယူမှုတွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတယ်လို့ Toronto Star သတင်းစာကိုပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်မှုနဲ့လူခွင်ချုပ်ဖောက်မှုတွေကျူးလွန်နေတဲ့အတွက် American Chevron ကုမ္ပဏီကလုပ်ငန်းတွေရပ်ဆိုင်းမှာပြစ်ကြောင်း2022ခုနှစ် January လမှာကျင်ညာခဲ့ပြီးသူ့ရဲ့အစုရှယ်ယာ 41.1% ကိုရောင်းချခဲ့တာဖြစ်ပါတယ်။